င်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့လွတ်တော်ရဲ့စောင့်အချက်တွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ2020နှစ်တစ်ထဲမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်ကိုလူလူကနောက်တစ်ချိန်ရွေးချယ်ကြအောင်ပါပါဥရီပြူရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့ပြီးခဲ့တဲ့2019မှာဘာတွေဆန်းဆောင်နိုင်ခဲ့ကြပါသလဲဘလို့ခက်ခဲတွေစင်ခုံမှုတွေကြုံခဲ့ရပါသလဲဒီနှစ်2020ပြည့်နှစ်တစ်မှာရောလွတ်တော်ကနေဘာတွေမျှော်လင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးဖို့ပုဂ္ဂိုလ်အုပ်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တူမေဖြစ်ပါတယ်နောက်တူကတော့လူခွန်ရေးလွှတ်ရှာမှုအဖွဲ့တစ်ခုဖြစ်တဲ့ညီမရင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းပါဦးအောင်မျိုးမင်းကဆိုရင်ဒီမြန်မာလူမှုခြေပြုအဖွဲ့အစည်းကိုယ်စားလှယ်တယောက်ဖြစ်နေဒီလွတ်တော်မှာမကြာခဏကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီပုဂ္ဂိုလ်ဦးရဲ့အရင်ဆုံးသုံးသက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးဒေါက်တူမေဆွေးနွေးပေးပါလားခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့တစ်နှစ်တွင်းကိုပြန်သုံးသက်ကြည့်မယ်ဆိုရင်ပေါ့လေတိုင်းပြည်မှာအရေးကြီးတဲ့ကိစ္စမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအများပြည်သူနဲ့ဆိုင်တဲ့ကိစ္စမျိုးတွေမှာပဲဖြစ်ဖြစ်လွတ်တော်ကဘလောက်ထိဆွေးနွေးပြီးကင်တွယ်ပြစ်ခဲ့တာတွေရှိရလို့များပြောနိုင်မလဲခင်ဗျာ
ကျမတို့နေပြီးတော့ဒီလွတ်တော်ဆိုလို့ရှိရင်တော့လွတ်တော်နှစ်ရက်ဒီတုလွတ်တော်နဲ့မြို့သားလွတ်တော်ပူးပေါင်းထားတဲ့ပြည်တော်စုမှာဆိုလို့ရှိရင်ပြီးခဲ့တဲ့တစ်နှစ်တာမှာကျမတို့လေးလာကြည့်တော့ဖွဲ့စည်းပုံကိုစပြီးတော့ဆွေးနွေးခဲ့ကြပါတယ်ဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့နေပြီးတော့လွတ်တော်မှာဆွေးနွေးချက်များသည်ဒီပြည်သူများရဲ့အမြင်ကြလို့ရှိရင်တိုင်းသားတစ်ခုအထိကျင့်တတ်မှုရဖို့ခက်ခဲလိမ့်မယ်လို့ယူဆပါရတယ်။အဲကျမတို့လွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့ဒီအရေးကြီးဆိုတင်လာတဲ့အပေါ်မှာအတဏ္ဍုံဆွေးနွေးခဲ့ကြပါရတယ်။တကယ်တမ်းကြလို့ရှိရင်တော့ပြည်ပြည်ပြောင်းလဲရေးဆောင်ရွက်တဲ့ခါမှာဒီထက်မကနေပြီးတော့ဥဆောင်ပါတီဒီထက်မကဒီ2019ထက်မကရှိဆက်တော့စကားရေကနေပြီးတော့ဖွဲ့စည်းပုံကိုပြင်ဆင်တင်ပါတယ်။ဒါကြောင့်မလို့နေပြီးတော့မြန်မာနိုင်ငံပြည်ပြည်ပြောင်းလဲရေးမှာအဓိကကျတဲ့နေပြီးတော့ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးအဓိကဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကျမတို့တိုင်းရင်းသားများရဲ့ကိုယ်စားပြုမှုနဲ့ဆောင်ရွက်ချက်တွေကိုကြည့်လိုက်လို့ရှိရင်တော့ကျင့်တ်လောက်စရာတော့မရှိပါဘူး။ဒါပေမဲ့ကျမတို့ကတော့ပြုပြင်ပြောင်းလဲဆောင်ရွက်တဲ့အခါမှာလက်ရှိအချိန်ကိုအကောင်းဆုံးအသုံးချပြီးတော့ဒါကိုနေပြီးတော့အတက်နိုင်ဆုံးနေပြီးတော့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ထောက်ခံဆွေးနွေးခဲ့ကြပါတယ်။ဒီဖွဲ့စည်းပုံကိုဒီစင်ဖို့နေပြီးတော့ပြည်တော်စုလွတ်တော်မှာတင်တဲ့အခါအမှန်တကယ်ဆိုလို့ရှိရင်3မိနစ်တာကာလနောက်ကြောက်ပြီးတော့မှတင်ရတဲ့ကြောင့်မလို့ကျမတို့အနေနဲ့ဒါအတော့ကိုအမလို့အမရဖြစ်ပြီးတော့မှနေပြီးတော့ပြည်သူအတွက်ဒိုင်းရိုက်အကျိုးရှိမဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာနေပြီးတော့နောက်ကျသွားတဲ့အတွက်ကြောင့်မလို့ကျမတို့ဒီပြည်တော်စုတစ်ခုလုံးကိုလေ့လာကြည့်မယ်ဆိုလို့ရှိရင်ဒီ2019ခုနှစ်မှာအခြေခံဥပဒေပြင်ဆင်ရေးကိုဟိုအိနိုက်အားနဲ့ဆွေးနွေးခဲ့တာတွေ့ပါမယ်ဒါပေမဲ့ပြည်သူတွေကျင့်တ်လောက်အောင်နောက်တစ်ခုကနေပြီးတော့ကျမတို့တွေလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ကိုကဒါကိုအားရဝန်တာဆောင်ရွက်ခဲ့ကြပါမယ်တကယ်တမ်းတွေ့ခဲ့တာကြလို့ရှိရင်တော့တကယ်ဒီအနိုင်ရပါတီများရဲ့တက်မတော်ကိုယ်စားလှယ်များအထူးသဖြင့်နောက်တစ်ခုကနေပြီးတော့ဒီကြက်ခန့်ဖွံ့ဖြိုးရေးပါတီမှကိုယ်စားလှယ်များအပြားတိုင်းဆိုင်နေပြီးတော့အင်အားပြခဲ့တာကိုတွေ့ရတဲ့အပေါ်မှာကျမတို့တိုင်းရင်းသားတွေစိတ်ပျက်စရာတွေနေပြီးတော့ရှိခဲ့တဲ့နှစ်လို့ပြောလို့ရပါမယ်။ဒါပေမဲ့တိုင်းသားတစ်ခုအထိနေပြီးတော့ကျမတို့ဂျင်းနဲ့တလောက်လို့မေးလို့ရှိရင်တော့ဂျင်းနဲ့ဘုအင်မတန်ခက်ခဲတဲ့အခြေအနေဖြစ်ပါလေရှင်
။ဟုတ်ကဲ့တစ်ခုရှိတာဒီဖွဲ့စည်းပုံပြင်ရေးပေါ်တော့နောက်ပြီးတော့ဒါနဲ့ဆက်ဆက်နေတဲ့ငင်းငင်းကိစ္စတွေနောက်ဒီစစ်ပွဲတွေနဲ့စစ်ရှောင်းတွေနဲ့ဟိုဆက်နွယ်နေတဲ့မြေယာပြဿနာလို့ပေါ့လေ။တခြားဒီအများပြည်သူနဲ့ပတ်သက်တဲ့ကိစ္စတွေမှာရောဟိုဂျင်းနဲ့လောက်ကိုလွတ်တော်ကဟိုလုတ်ခဲ့တာတွေရှိရလို့ပြောနိုင်သလားခင်ဗျာ။
အတိအကျပြောရလို့ရှိရင်တော့ပြည်သူကိုတိုင်းရဲ့အကျိုးဖြစ်ခဲ့တဲ့လွတ်တော်ကဆောင်ရွက်ချက်တွေကကျေနပ်လောက်ပြမရှိဘူးလို့ပဲကျွန်တော်တို့ဖြေနိုင်ပါမယ်ရှင်။ဘာလို့လဲဆိုတော့2019ခုနှစ်မှာနေပြီးတော့ညီညာရေးတဲ့ဆောင်ရွက်ချက်တွေဟိုတိုင်းရင်းသားများနဲ့ညှိနှိုင်းဆောင်ရွက်မှုတွေကအတော့ကိုအားနည်းခဲ့တဲ့အခြေအနေကိုကျွန်တော်တို့တွေ့ရပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဥောမျိုးမင်းရဲ့သဘောထားကိုကျွန်တော်တို့ပြီးခဲ့တဲ့နှစ်အတွင်းမှာပြန်သုံးသပ်ကြည့်မယ်ဆိုရင်ပေါ့လေဒီတိုင်းပြည်အတွက်တကယ်ရေးကြီးတဲ့ကိစ္စဖြစ်ဖြစ်စောစောပြောခဲ့တယ်လို့ပေါ့လေအများပြည်သူနဲ့သက်ဆိုင်တဲ့ဥပဒေပြူရေးကိစ္စမျိုးတွေမှာဖြစ်ဖြစ်ကျင်းနဲ့လောက်เสียဟိုဘာတွေများလုံနိုင်ခဲ့တယ်လို့ဟိုလွတ်တော်အနေနဲ့လုတ်ခဲ့တာရှိရလို့ဥောမျိုးမင်းအနေနဲ့သုံးသပ်လို့ရမှာခင်ဗျာ
โอเคปีเนี่ยแต่ตามบ่เนาะอูแลชิเราขึ้นเนี่ยดี limit กาลตะตองเปลี่ยนชื่อแต่คําคนน่ะดอทุมีပြောတယ်လို့ပဲဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးအပိုင်းကိုဥတည်ပြီးတော့လှုပ်ဆောင်ရေးအပိုင်းဒါလေးကတော့ကျွန်တော်ထူးခြားချက်တစ်ခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အခုချိန်ကြီးဆက်လက်ပြီးလုပ်နေရုံနဲ့အငင်းပွားနေရုံနဲ့ဒီချိန်ထဲမှာပဲကျွန်တော်တို့ဒါနဲ့ပတ်သက်လို့ပြည်သူလူထုကလူချင်းတော့ကတိပေးထားတဲ့အတိုင်းရောက်ရှိအောင်တွားလာနိုင်တဲ့အဆင့်ထိတော့ကျွန်တော်မရောက်သေးပါဘူးနောက်ဆက်တစ်ခုကတော့ကျွန်တော်တို့လွတ်တော်ရဲ့တာဝန်ဖြစ်တဲ့ဥပဒေကြီးချင်းဆိုတဲ့အပိုင်းနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်လေ့လာထားမှပြောမယ်ဆိုရင်2016 2019 2018 2019လေးနှစ်တာအတွင်းမှာဒီပြည်တော်စုလွတ်တော်အတွင်းဒီဥပဒေပေါင်း ကျွန်တော်128ခုလောက်ဘူးပြင်ဆင်တာတွေကြောင်းလဲတာတွေနောက်အစ်စ်ဖွဲ့စည်းတာတွေလောက်ဆောင်နိုင်နေဆိုရင်အချက်ကလေးကိုကျွန်တော်တွေ့ရပါတယ်။အဲ့ဒီနေရာမှာကျွန်တော်တွေ့တဲ့အခါမှာဒီ limit ကာလအတွင်းမှာဥပဒေအစ်စ်ဆိုတာကိုပြဋ္ဌာန်းနိုင်မှုကတော့အားနည်းတာကျွန်တော်တွေ့ရတယ်။ဒီမှာယူကရိန်းနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့နိုင်ငံသားများရဲ့ပုဂ္ဂိုလ်လွတ်လပ်ရေးနဲ့ပုဂ္ဂိုလ်လုံခြုံရေးနိုင်လွတ်လုံလို့ဒုက္ခခေါ်တဲ့ဥပဒေတစ်ခုကျွန်တော်တို့တွေ့ရမယ်။ဒါကမူတိုင်ခွင့်နဲ့ပတ်သက်ပြီးတော့လုံဆောင်တဲ့ဥပဒေကျွန်တော်တို့ဒါအုပ်အစ်စ်ရေးဆွဲနိုင်တာတွေ့ရတယ်။နောက်ကကလေးသူငယ်ခွင့်ရေးဆိုင်ရာဥပဒေနဲ့ပတ်သက်တာနောက်ကမြေယာသိမ်းဆည်းခြင်းပြန်လည်နေရာချထားခြင်းပြန်လည်ထူထောင်ခြင်းဆိုင်ရာဥပဒေဒါနဲ့ပတ်သက်ပြီးတော့ဒီအဓိကထားပြီးတော့တွေ့ရတယ်။ကျန်တဲ့ဟာတွေကတော့ကျွန်တော်တို့ဒီကြောင်းလဲတဲ့ကိစ္စကိုပဲအဓိကထားပါတယ်။ဥမာရက်ကြီးဥပဒေပြင်တင်တဲ့ဟာအဂရိလိုက်စားမှုတိုက်ဖြစ်ရေးဥပဒေကိုကျွန်တော်တို့ရေးချိန်ပြီးပြင်တဲ့ဟာကျွန်တော်ဥပဒေထောက်ကူပြုမှုဆိုင်ရာဥပဒေကိုလည်းနှစ်ချိန်သုံးချိန်ပြင်တဲ့ဟာမျိုးပဲကျွန်တော်တွေ့နေရတယ်။အဲတော့ဥပဒေပြုမှုအပိုင်းမှာတကယ်ပြည်သူတွေလိုလားအပ်တဲ့တကယ်ကိုအခွင့်အရေးကိုကာကွယ်ပေးနိုင်တဲ့ဥပဒေသစ်တွေသက်ပေါ်လာတာအားနည်းတယ်။စီးပီးသားဥပဒေတွေကိုကျွန်တော်တို့ဟိုအပိုင်းနိုင်ပိုင်းလိုက်ပဲလို့ဒီလိုပဲဖြစ်ဖြစ်ကြောင်းလဲမှုကြီးအထူးဖြစ်ကျွန်တော်တို့တွေ့ရမှာဆိုလို့ရှိရင်ဒီရာဇတ်ကြီးပုံမှန်မှာဆိုလို့ရှိရင်ပြင်းပြင်းနဲ့အရာမျိုးမပြင်းနဲ့ဟိုခင့်မိအောင်နည်းနည်းလေးဖြစ်ပြလိုက်တဲ့ဟာထောင်တန်းငွေနဲ့တိုးပြတဲ့ဟာတို့ကဒီအသက်အရွယ်အသက်နှစ်နှစ်အောက်ရှိတဲ့မိန်းကလေးတွေကိုမတိန်းဒီလိမ်မန်းဆိုင်ရာစော်ကားမယ်ဆိုလို့ရှိရင်ဒီထောင်တန်းနှစ်နှစ်ဆယ်ကနေထောင်တန်းသက်ချင်းချနိုင်နေဆိုရဲပြင်းမှုပြစ်တယ်အောင်ပြင်ဆင်တဲ့အပိုင်းတွေပဲအဓိကထားပြီးတွေ့ပါတယ်။နောက်တစ်ခုကျွန်တော်တို့ပြန်ပြောတဲ့အခါမှာတော့မေးဖို့မေးတဲ့အခါမှာတော့အကျဉ်းသက်တမ်းနဲ့ဆက်လို့ရှိရင်နည်းနည်းလေးအဆင်ပြေလာတာတွေ့ပါတယ်။ပြည်တော်စုလွတ်တော်မြို့သားလွတ်တော်ပြည်သူလွတ်တော်အဆင့်နဲ့ကိုက်ညီသော policy များနဲ့ကဒီလိုမျိုးတနေနယ်လုံးနဲ့သက်ဆိုင်တဲ့ရင်းချမ်းရေးကိစ္စမျိုးတွေဒါမျိုးမေးခွန်းမေးတဲ့ဟာတွေကပုံများလာတယ်။အရင်ကလိုခုမျိုးနယ်မှာပြည်နယ်တိုင်းလွတ်တော်ဒေသကြီးလွတ်တော်တွေမှာမေးတဲ့မေးခွန်းတွေဖြစ်လာမျိုးမဟုတ်ဘဲနဲ့နိုင်ငံတစ်ခုလုံးကိုစားပြုတဲ့မေးခွန်း policy ပိုင်းမေးခွန်းတွေဖြစ်လာဒီတစ်ခုကတော့ဒီမေးခွန်းမေးမှုပိုင်းမှာတော့တိုးတက်လာလို့ပြောလို့ရပါတယ်ခင်ဗျာ။
โอเคကျေးဇူးပါဆရာကျွန်တော်ဒီဆွေးနွေးပွဲကိုပဲအခုကျွန်တော်တို့ဟိုတိုက်ရိုက်ဒီ Facebook ကနေပြီးမှတ်ချက်ပေးနေရတချို့လဲဟိုစိတ်ဝင်စားစရာကောင်းတာတချို့ကိုကျွန်တော်ဒီနေ့မှာဟိုဖော်ပြချင်ပါတယ်တူကတော့ Psycho ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်သူ့လူထုအမတ်တွေအများစုဟာတဲ့အစိုးရဌာနဆိုင်ရာတွေကိုပို့ပြီးကြောက်နေသလားလို့မြင်မိပါတယ်တဲ့နောက်ပြီးတော့သူကလူထုအမတ်တွေရဲ့အရေးသွေးအားနည်းတယ်လို့မြင်မိပါတယ်တဲ့ပြည်နယ်တွေရဲ့လိုအပ်ချက်ကိုတာဝန်အပြည့်အဝမယူနိုင်ကြပါဘူးဆိုပြီးတော့လဲသူကရေးပါတယ်ဆိုတော့ဒီနေရာမှာဟိုဒေါက်တာမေကိုပြန်မေးချင်တာကတော့ဗောလေအခုလို့လွတ်တော်ထဲမှာဥပဒေပြည်ရေးပဲဖြစ်ဖြစ်ဟိုတခြားဘိုင်းတွေမှာဖြစ်ဖြစ်ဒီလိုအားနည်းချက်တွေရှိတာတွေကဘာဖြစ်လို့လဲဒီလိုပေါ့လေဟိုပြင်မို့စင်မို့ကိစ္စတွေမှာအတိုက်ခံနေနဲ့ဟိုအခက်အခဲတွေရှိလို့လားဒါမှမဟုတ်ဟိုလုတ်တဲ့ဒီလွတ်တော်ကိုယ်စားရေးအရေးသွေးအားနည်းတာလားဒါမှမဟုတ်နိုင်ငံရေးစံတာအားနည်းနေလို့လားဘာကြောင့်အဓိကဟိုဒီလိုမျိုးဥပဒေပြည်ရေးဘိုင်းတွေမှာဟိုအားနည်းချက်တွေရှိနေရတာလဲ
ကျွန်တော်တို့မြို့သားလွတ်တော်ဒီအချိန်နေမှာမြို့သားလွတ်တော်ကိုနေပြီးတော့ကျွန်မတေချာလိလာတုံးတက်ပြီးတော့ဆွေးနွေးချင်ပါတယ်ရှင်ကျွန်တော်တို့မြို့သားလွတ်တော်မှာကြာလို့ရှင်တော့ဒီအစိုးရမိကုန်းတွေပြင်ဆင်တဲ့အခါမှာနေပြီးတော့ပြည်သူတွေအနေနဲ့တိုင်းတာတစ်ခုထိဟိုကျင့်တ်ဖို့ရဖို့တော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်အနေနဲ့တော့ကျွန်တော်တို့တဦးတယောက်ချင်းစူးစမ်းကြပါတယ်အဲ့ဟိုဒီပေါ်မှာနေပြီးတော့ဒီမှတ်ချက်ပေးတဲ့ပုဂ္ဂိုလ်များဒီမိမိမြို့နယ်လွတ်တော်ကိုယ်စားလှယ်များရဲ့တင်ပြမှုဆွေးနွေးမှုတွေကိုအားမလို့အားမရဖြစ်တာလည်းရှိမယ်ဒါတယောက်ချင်းစီရဲ့အရေးအသွေးနဲ့လည်းဆိုင်ပါတယ်နောက်တစ်ခုကနေပြီးတော့ပါတီများရဲ့မူဝါဒနဲ့လည်းဆိုင်တယ်နောက်တစ်ခုကထွတ်တော် support အင်မတန်မှအားနည်းတဲ့အခြေအနေနဲ့လည်းသက်ဆိုင်ပါတယ်ရှင်အဲကျွန်တော်တို့နေပြီးတော့ဒီပြည်ပြောင်းလေးရဲ့ဆောင်ရွက်မယ်ဆိုလို့ရှိရင်ထွတ်တော်ကိုယ်စားလှယ်များယုံနောက်တစ်ခုကနေပြီးတော့ထွတ်တော်ကိုယ်စားလှယ်များရဲ့ဒီအတင်ပြချက်တွေဟာနေပြီးတော့ကျွန်တော်တို့ပြည်သူတစ်ခုလုံးအတွက်အကျိုးဖြစ်ထွန်းဆိုင်တဲ့အရာတွေကျမတို့ဦးစားပေးပါတယ်ဒါပေမဲ့ကျမနေပြီးတော့ဒီ limit တာအတော်အတွင်းကျမကိုယ်တိုင်ဖြတ်သန်းရသလောက်တော့နေပြီးတော့လွတ်တော်ဆိုင်ရာဥပဒေ new ဥပဒေအနေချက်တွေတချို့ကိုတွေ့ရပါတယ်ဒါကိုကျမတို့ပြင်ဆင်တင်ပါတယ်လို့ကျမအနေနဲ့ယူဆတယ်ပြင်ဆင်ဖို့လေကျမတို့ကြိုးပမ်းကြရမှာပါအဲ့ဒါလေးကဘာလဲဆိုလို့ရှိရင်ဥပမာအားဖြင့်အစိုးတစ်ခုကိုတင်တော့မယ်ဆိုလို့ရှိရင်ဒီအစိုးဒီမတိုင်ခင်အစိုးမတိုင်ခင်မှာနေပြီးတော့လွှတ်ဝဲထားမယ်ဆိုတဲ့ပုံမှန်တွေရှိပါတယ်ဒါကြောင့်လို့ရှိရင်အမှန်တကယ်ပြည်သူလိုအပ်ချက်ကိုလွတ်တော်ကိုယ်စားလှယ်ကမေးခွန်းပေးတယ်အဆိုတင်တဲ့အခါမှာနှုတ်ဝက်စရာမလိုဘူးလို့ကျမအနေနဲ့ယူဆပါရတယ်။တခြားနိုင်ငံတွေကိုလည်းကျမတို့လေ့လာရမှာဖြစ်ပါတယ်။ပြည်သူလိုအပ်ချက်ကိုဆွေးနွေးတယ်အထူးသဖြင့်နေပြီးတော့အရေးကြီးအဆိုများတယ်ဆိုလို့ရှိရင်ကျမတို့အမြဲတမ်းမြို့သားလွတ်တော်မှာပေးချခံရပါတယ်။ အခုတက်ထိနေပြီးတော့ရိုးရိုးအစိုးပြောင်းထားတဲ့အစိုးတွေများတော်မှနေပြီးတော့လွတ်တော်ဥက္ကဋ္ဌရဲ့အဆုံးဖြတ်တည်နေပြီးတော့အဓိကဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ဒီအစိုးကိစ္စတွေကိုတင်တဲ့အခါမှာပြည်သူတွေအတွက်လက်တလုံးဖြစ်တဲ့ကိစ္စတွေကိုတင်တဲ့အခါမှာအတော့ကိုကျမတို့ရဲ့အဟန္တာရှိပါတယ်။နောက်တစ်ခုကနေပြီးတော့ဒီအရေးကြီးဆိုပဲဖြစ်ဖြစ်ရိုးရိုးအစိုးပဲဖြစ်ဖြစ်အစိုးမဆွေးနွေးခင်မှာနှုတ်ဝဲထားမယ်ဆိုတဲ့အရာဒီဒါလွတ်တော်ဆိုင်ရာဥပဒေနည်းဥပဒေကို၌ကိုအားနည်းချက်ဖြစ်နေပါတယ်။ဒီပုံမှကြောင့်နေပြီးတော့လွတ်တော်ကိုယ်စားလှယ်မှာအခွင့်အရေးတွေဆုံးရှုံးနေပါတယ်။ဘာခွင့်ရလဲဆိုလို့ရှိရင်ပြည်သူများရဲ့လောအပ်ချက်တွေကိုလွတ်တော်မှာတင်ထားတယ်ဆွနွေရမယ့်အချိန်ခါမှာပြည်သူကိုကျမတို့ advocacy လုပ်ခွင့်ကျမတို့မရှိပါဘူးလွတ်တော်မှာဘာကြောင့်နေပြီးတော့ဒီပြည်သူများရဲ့လောအပ်ချက်တွေကိုအရေးကြီးဆိုရိုးရိုးဆိုတင်တဲ့ခါမှာနှုတ်ဝဲထားမယ်ဆိုတဲ့ပုံမှကိုကျမတို့ကနားမလည်နိုင်ပါဘူးဒါကျမလုံရင်းကန်ရင်းနဲ့နေပြီးတော့လင်းညစ်တော်တွင်းမှာကျမအင်မတန်မှခက်ခဲတဲ့ပုံပြည်သူအတွက်နေပြီးတော့ဆောင်ရွက်တဲ့ခါမှာအင်မတန်မှခက်ခဲတဲ့ပုံမှတွေဖြစ်ပါတယ်။ဒါကြောင့်မလို့လွတ်တော်မှာဘာအားနည်းချက်ရှိသလဲဆိုလို့ရှင်လွတ်တော်ဆိုင်ရာဥပဒေနည်းဥပဒေကအားနည်းချက်တွေရှိနေပါတယ်ရှင်
။ Okay ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီ Facebook မှာပဲဒီနောက်တစ်ယောက်ကလည်းမှတ်ချက်ပေးထားပါတယ်။သူကတော့မောင်ဝင်းဆိုတဲ့အကောင့်ပါရှင်။သူကတော့အဓိကကလည်းလွတ်လပ်စွာပြောဆိုလုပ်ပိုင်ခွင့်မရှိတာကပြဿနာပါဗျာတဲ့။ပြည်သူကိုမကြည့်တဲ့ကိုယ်စားလှယ်တွေကများနေပါတယ်ဆိုပြီးသူကရေးပါတယ်။ဆိုတော့စောစောကဒီဒေါက်တာမေယိုမေးတဲ့မေးခွန်းနဲ့ဆက်နွယ်ပြီးတော့ပဲကိုအောင်မျိုးမင်းကိုလည်းမေးချင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီလိုဥပဒေပြည်အပိုင်းနဲ့မှာအားနည်းချက်တွေရှိခဲ့တယ်ဆိုတာကဒါကကျွန်တော်တို့ဒီလွတ်တော်ထဲမှာဒီလိုအတိုက်ခံနေအဟန်တားတွေဒါမျိုးတွေရှိနေလို့ဟိုဒီလိုအားနည်းချက်တွေကြုံနေရလားဒါမှမဟုတ်ပြင်ဖို့ဆင်ဖို့နိုင်ငံရေးဆန္ဒအားနည်းနေရလားဒါမှမဟုတ်လွတ်တော်ကိုယ်စားလှယ်ကိုယ်တိုင်ကစောစောကဒေါက်တာရှင်တွေထောက်ပြလို့အရေးသွေးအားနည်းနေလို့လားကိုအောင်မျိုးမင်းဘယ်လိုယူဆလဲ
ကျွန်တော်ကတော့ဒီလိုမျိုးအစိုးရကြီးတွင်းတဲ့ခါမှာစိတ်ကြီးအားမကောင်းတဲ့ချက်ကတော့နှစ်ချက်လို့ကျွန်တော်ပြောချင်ပါတယ်ချက်ကအများကြီးပေါ့ဒါပေမဲ့ဒီက highlight လုပ်ချင်တဲ့ချက်ကတော့အစိုးရလွတ်တော်ကိုယ်စားလှယ်ကိုကျွန်တော်ပြန်မကြည့်တဲ့ခါမှာအစိုးရလွတ်တော်မှာအစိုးရတင်သွင်းတာကတစ်ခုနှစ်ခုတောင်ပဲရှိရတာဟိုတင်သွင်းတဲ့လူကတော့အများကြီးတင်သွင်းကြတယ်ကြားတဲ့ဟာလည်းကြားတယ်မကြားရလည်းမကြားဘူးဆက်ကြွတဲ့လူကတပိုင်းလုံးဝမဆက်ကြွပဲနဲ့ဒီလိုမျိုးဝင်ပြီးတော့ဆွေးနွေးမှုအပိုင်းမှာတော့အားနည်းနေတဲ့အပိုင်းရှိတယ်။အဲတော့ဒါဆိုတော့ကိုယ်စားလှယ်ကြီးရဲ့အူချင်းရဲ့နိုင်ငံကြီးဝင်ကျက်မှုနဲ့ဒီတစ်ခါမှာဒီကိစ္စပေါ်မှာသိဝင်စားမှုတွေကျွန်တော်တို့မြင်ကြည့်တယ်။ဒါကြောင့်မို့ကျွန်တော်တို့ဆက်စားကြည့်ဒီတော့ကာလာရဲ့ဆက်စားခြင်းမှာဒီ UNDP ကနေဆွတ်တော်ကိုယ်စားလှယ်များရဲ့ဖွင့်ရင်ဖြစ်ခင်ကြီးဆိုပြီးတော့ဆွတ်တော်ဆိုတဲ့ခန်းကဏ္ဍပါလဲဆိုတာကျွန်တော်တို့ကြွားရတော့ဟောပြောတာရှိတယ်။ဒါပေမဲ့တချို့လူတွေကရန်တိုးတက်လာတယ်။တချို့သောလူတွေကဒီမိမိတာကာလာတွေမှာစံနာမည်တမ်းမို့သာအဲ့ဒီနေရာမှာတော့ရက်နေတာ။အဲ့ဒါတော့ကျွန်တော်တို့ဒီနေ့ပုံမှာမူတည်နေလို့ယူဆပါတယ်။နောက်ထပ်ကတော့ခုနဒေါ်စီကိုပြောသလိုပြောချင်တဲ့နေရာမျိုးပါအစိုးရရှိတဲ့ချိန်မှာတော့မှဒီပါတီတွေရဲ့ဥဆောင်မှုနဲ့လမ်းညွှန်မှုတွေကတခါကြီးဆက်ရောက်မှုရှိပါတယ်။ဒီဆိုတော့မတင်သွင်းဘူး။ဒီဆိုနဲ့ပတ်သက်လို့ပြန်လည်ပြောရုပ်သိမ်းပါဆိုရင်ချိန်ကြားချက်တွေဒီပါတီတွေမှရှိတဲ့စီကံကုန်တွေအတွင်းရဲ့ပြောချက်ချက်ပြီးအဲ့ဒီချက်တွေကတခါကြီးသို့တော်ကိုယ်ကလေးနဲ့ချိန်ကြားချင်တဲ့အောင်ချိန်ကြားဖို့အတွက်မဖြစ်နိုင်တဲ့အခြေအနေတွေရှိတယ်။ပါတီကိုကိုစားပြီးတော့သို့တော်ကိုယ်ကလေးများကကိစ္စနဲ့ပတ်သက်လို့ချိန်ကြားဖို့အတွက်ခက်ခဲအများကြီးရှိနေတာကိုကျွန်တော်ကြားရပါတယ်။အဲ့တော့တခါကလည်းပါတီရဲ့ဟိုဒီဝါဒနဲ့ပါတီရဲ့လက်ညှိုးမှုပေါ့နော်။နောက်တစ်ခုကခုနကဆရာဒီဆရာမဒေါက်တာကိုပြောတယ်ဗျာ။တကယ်ကိုယ်လေဒီကစီးပွားရေးအဖွဲ့ကြီးရုပ်ဖို့အတွက်မရဘူးလို့ပြောတယ်။ကျွန်တော်တို့ကပြန်ပြောတင်တာဒီစီးပွားရေးကလည်းလွတ်တော်ကိုယ်လေဒီအဖွဲ့ကြီးရုပ်ဖို့အတွက်စီးလုံးလို့တော်မှုတွေအဆက်ကဲရှိနေတာ။ဒါကဘာလဲဆိုတော့ဆက်တူနဲ့ဒီရက်တက်မှုဖွယ်ပြီးစီးပွားရေးကလွတ်တော်ကိုယ်လေပြန်နဲ့ဆက်ကြမှာသိရတဲ့စီးပွားရေးဖြစ်တယ်။ဆက်တော်မှာလာတွေ့ရခွင့်ပြုချက်ရှိတယ်အဲ့ဒီခုတည်းကဘယ်လိုမျိုးပြန်လဲတန်းတက်ပါလို့တော့မှတ်ပုံတင်ထားလာဆိုတဲ့မိဖို့နဲ့ကျွန်တော်တို့သွားရတယ်။အဲ့တော့မှတ်ပုံတင်ထားတဲ့ဖွင့်ပြီးတွေ့ရတဲ့သဘောမျိုးဖြစ်တဲ့ဒီမှာဒီလူလူတွေကသူတို့ဘာလို့စုံပြုနေရလဲ။ဘာလို့ဆက်ဆဲရှိတယ်ဆိုတာကိုအရင်ကပုပ္ပနေနဲ့ပြောဆိုနေမှုအခွင့်အလမ်းအရန်ကြီးသွားတယ်။အဲ့လိုမျိုးသူတော်ရဲ့ခုနအရက်ကလူမှုဖွယ်ပြီးတွေ့ဆုံမှုလှုပ်ထုံးလုပ်ပြီးလာသူတွေမဟုတ်ဘူးနော်။သူတွေရဲ့သူတို့ကရှင်းထုတ်သဘောမျိုးဖြစ်တယ်။မှတ်ပုံတင်ထားမှတွေ့ရမယ်ဆိုတဲ့ချက်ကလည်းသူတော်နဲ့ဒီလူလူတွေကသူတော်ရတဲ့လူမျိုးဖွဲ့ကြီးကစမ်းသပ်တော့အရာတစ်ခုဖြစ်တယ်လို့ထောက်ပြတောက်ပြရတယ်ကျ
ား။ Okay ကိုမျိုးမျိုးဆွေးနွေးတာကျေးဇူးပါ။ဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုစာရေးပြဖို့ထားတာနောက်ကိုယ်တိုင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းအခုလေလိုင်းပေါ်မှာရောက်နေပါတယ်။တူဦးကတော့မင်းပြားမျိုးကဦးမောင်ကျော်စံဖြစ်ပါတယ်။ဦးမောင်ကျော်စံသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကတော့ဒီဆွေးနွေးပွဲတခြားရတော့မရှိသေးရှင်တော့ကိုပြောရှင်တာကကျွန်တော်တို့ဒီအစိုးရတက်တဲ့မှာဒီနောက်ဆုံးကျွန်တော်တို့တွေ့ရတာကဒီအခုလက်ရှိအစိုးရအနေနဲ့ကျွန်တော်တို့ခိုင်ပြည်သူများအပေါ်မှာအခါရတဲ့ကြီးလွန်တယ်လို့ကျွန်တော်ကတင်ပြရှင်ပါ။ဘာလို့ဆိုလို့ရှိရင်မဆိုင်တဲ့လူတွေကိုဟုတ်ဗျာဟို ဟိုဒေါက်တာအေးပုံတို့လိုလူကိုဟိုပြောဖို့စီမံဘုံကနေပြီးတော့ဖန်သွင်းလာအဲ့ဒီမှာသူကနိုင်ငံတော်ပုံကံပေါင်းဆိုပြီးတော့မတရားတဲ့ပုံမှန်တွေတက်တယ်နောက်ပြီးတော့သေးသေးမင်းမဲခိုင်တွေအပေါ်မှာတိုက်ခိုက်တယ်အခုခက်တဲ့ဒုက္ခရောက်နေတဲ့စီးပီးဆောင်တွေကိုဘာထောက်ပံ့ကြမှလည်းမပြေဘူးအဲ့လိုရှိနေတယ်ဒီတော့ရခိုင်ပြည်သူများအပေါ်မှာပါဒီလိုမျိုးအာဃာတထားနေကြလားဆိုတာကိုကျွန်တော်တို့ကတော့သိမိနေပြန်ဒါလို့ဆိုလို့ရှိရင်အခုကျွန်တော်ပြောခဲ့တဲ့အတိုင်းပဲအဲဒီအခုအေအေနဲ့ဖြစ်တဲ့စိတ်ပွင့်မှတော့ရခိုင်ပြည်ဒုက္ခရောက်နေတာဘယ်သူမှကိုမဲ့ကိမဲ့လူရှိဘူးအဲ့လိုဖြစ်နေတယ်ဘက်တော့အမေဒီကနေထားပါတော့ဗျာဘာတခုမှလည်းအောက်ွင့်ရတာမဟုတ်ဘူးသူကလက်တော်ဆိုတာလည်းပို့ပြီးတော့အဆွေအပေါ်မှာပဲအဆွေဖီးအပ်ပဲခံရတယ်လို့ကျွန်တော်တို့အဲ့လိုသိမိနေတာကျွန်တော်ကဒါလောက်ပဲ
โอเค
เดี๋ยวไปเสร็จนี่บาร์เดตูโดเน
ี่ยโอเคอุหมองเจซันซุนนี่ก็เจซูบานอกทุกอ่ะเราเจอเราตีแหลมูဖြစ်ပါတယ်ကိုตีแหลมูตဘောဒါလဲซุนนี่လို့ရပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်အရင်ကတော့เนาะလက်ရှိအစိုးရတော့အရတာအစိုးရပေါ်လာအောင်เนาะ2015ရွေးကောက်ပွဲတော့ကျွန်တော်တို့ကတော့အင်တိုက်အားတိုက်ပဲเนาะမီဒီယာကနေကျွန်တော်တို့ကတော့တိုက်တွန်းခဲ့ပါတယ်ခင်ဗျာပြည်သူတွေကိုအခုတော့ကျွန်တော်တို့အရင်เนี่ยเนาะဒီလက်ရှိအစိုးရလဲတက်လာတော့ကျွန်တော်တို့ကတိုင်းနာပြည်အတွက်တော့เนาะအခွင့်အရေးကတော့အတန်အားနည်းတော့ကျွန်တော်တွေ့ရတယ်ခင်ဗျเนาะကျွန်တော်တို့เนาะကျွန်တော်တို့ရဲ့ပြည်သူတွေကเนาะအတန်မှအငင်းချမ်းလူခင်ပါတယ်လို့ကျွန်တော်တပွားပါပြောနေပါတယ်ခင်ဗ
ျဟုတ်ကဲ့ကိုသီးလည်းမှု
ဖြစ်ခဲ့ဦးဗျဟုတ်ကဲ့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်
ဗျဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးရကျေးဇူးပါဆိုတော့ဆော့ဆော့ဒီဟိုတက်ဟိုပါဝင်ဆွေးနွေးတဲ့တော်တော်ရှင်ကြီးရဲ့အမြင်ကတော့ဒီဘယ်လိုပြောမလဲတပြည်သူကတင်မြှောက်ထားရဆိုမှလည်းဒီလွှတ်တော်အနေနဲ့ဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုထင်ရပြီးမလုံနိုင်မှုဆိုတဲ့ခံစားချက်မျိုးတွေရှိနေတာကိုတွေ့ရပါတယ်ဆိုတော့နောက်ထပ်ကျွန်တော်တို့စာတချို့ပေးပို့ထားတာလည်းရှိပါသေးတယ်ကျွန်တော်တို့ဒီ Facebook ကပေးပို့ထားတဲ့မှတ်ချက်တစ်ခုတော့မဆုမွန်ပဲဖတ်ပြပေးပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်ဒီအကိုခြေမျိုးလေးဆိုတဲ့အကောင့်ရေးထားတာပါကိုယ်စလဲတွေအနေနဲ့ကိုယ့်ရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုဘယ်လောက်အထိဖြည့်ဆည်းပေးနိုင်ခဲ့သလဲဆိုရင်ဒါကပြည်နယ်ကိုစားပြုအနေနဲ့ဖြည့်ရမှာရှက်လဲရှက်ပါတယ်ဗျာတဲ့ဒါပေမဲ့မဖြည့်လို့လည်းမဖြစ်ပြန်ပါဘူးတဲ့ဥပမာကျွန်တော်တို့ပြည်နယ်ကိုကြည့်ပါဗျာတဲ့ပြည်သူတွေကအိုးပြစ်အိမ်ပြစ်အိုးမဲ့အိမ်မဲ့ဖြစ်နေတာတောင်မှ NND အမတ်လည်းဖြစ်တယ်ပြည်နယ်အစိုးရလည်းဖြစ်တယ်ဆိုတဲ့ပုံကမှာတော့စားမကုန်လောက်တဲ့ငွေပမာဏ300ကြီးတောင်ထောက်ပံ့ပေးခဲ့တဲ့အမတ်ကိုကျွန်တော်တို့အစားနားဆင်နေကြတဲ့ပြည်သက်များစီကသာမှန်ကန်တဲ့အဖြေကိုတောင်းဆိုပါရစေတော့ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီရခိုင်ပြည်နယ်ကသောတာရှင်တယောက်ကလည်းဒီလိုအားမလို့အားမရအခြေအနေနဲ့ပတ်သက်ပြီးသူမှတ်ချက်ပေးထားတာပါ။ဆိုတော့တော်တော်များတော့ဒီရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ဟိုအချက်တဲနဲ့ပတ်သက်ပြီးပြောတဲ့ကိစ္စတွေရှိပါတယ်။ဟိုပြောမယ်ဆိုရင်တော့ဒီရခိုင်ပြည်နယ်အချက်တဲကဒီပြီးခဲ့တဲ့2019ထဲမှာဆိုရင်နိုင်ငံတကာမှာအထိဖြည့်ရှင်းခဲ့ရတဲ့ကိစ္စလည်းဖြစ်တယ်ဆိုတော့ဟိုဒီကိစ္စကလည်းတကယ်အရေးကြီးတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာဒီအစိုးရကြီးပဲဥဆောင်ပြီးလုပ်နေတာမျိုးမဟုတ်ဘဲနဲ့ဒီလွတ်တော်အနေနဲ့ရောဒီရခိုင်ပြည်နယ်အချက်တဲကိုဟိုတစ်ဖက်တစ်လမ်းကနေပြီးတော့ဝိုင်းဝန်းပြီးဖြည့်ရှင်းမှုကြိုးစားတာတွေဖြည့်ရှင်းနိုင်တဲ့နည်းလမ်းတွေရောမရှိဘူးလားတော့ထုံးမေးရင်ဆွေးနွေးပေးပါလားခင်ဗျာ
ဒီလိုခံပြီးနေတဲ့ပတ်သက်လို့ကျမတို့နေပြီးတော့ဒီအမြအူးနဲ့ပတ်သက်ပြီးတော့ကျမအရေးကြီးဆိုတင်ခဲ့တာရှိပါရဲ့ရှင်။အခုတစ်ဖြစ်နေပြီးတော့ခံပြီးနေကတိုက်ပွဲတွေကြားထဲမှာနေပြီးတော့ဒီအရှိအောင်အဆောက်အုံတစ်ကြီးအားနဲ့ပတ်သက်ပြီးတော့မြအူးကိုအရှိအောင်အဆောက်ရှိဟောင်းဒီတစ်ခုကိုဖြစ်နေပြီးတော့တွန်းပန်းနေတဲ့ဆီမှာစံတဲ့လက်နဲ့ကြီးငယ်ဒီတစ်ခါရလောက်အောင်နေပြီးတော့ကျမနေတဲ့ဒီပုံမှာအရေးကြီးဆိုတင်ခဲ့တာတစ်ခုရှိပါရဲ့ရှင်။အဲ့ရမှာနေပြီးတော့မြအူးမြို့နယ်ကိုဒီနေ့ညအူရရှိအောင်နေပြီးတော့စစ်မဲ့ဆုံးအဖြစ်ဒါတတ်မှတ်ပေးဖို့လည်းကျွန်မနေတူတင်ခဲ့ပါတယ်။ဒါပေမဲ့အရေးကြီးဆိုလို့ပြီးတော့ဖက်တီဘုံအချိန်ကဥပဒေမှာနေပြီးတော့စစ်မဲ့ဆုံးဆိုတဲ့စကားလုံးမပါဘူးဆိုတဲ့အကြောင်းပြချက်နဲ့ကျွန်တော်တို့မြို့သားဆက်တော်ကတော့ဒါကိုအရေးကြီးဆိုနေကျွန်တော်တို့မပေးခဲ့ပါဘူး။ဆိုတော့လွတ်တော်ကိုယ်စားလှယ်တူအနေနဲ့တော့နေပြီးတော့အခိုင်ပြင်းနေတဲ့ပတ်သက်လို့ကျွန်တော်တို့အရေးကြီးဆိုတွေတင်ကြရတယ်။နောက်အင်တာနက်ဖြတ်တောက်မှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နေပြီးတော့မေးခွန်းတွေတင်ကြရတယ်။ဒီပေါ်မှာနေပြီးတော့လွတ်တော်အနေနဲ့ဟိုခွင့်ပြုပေးတာနေပြီးတော့မရှိသလောက်ဟိုရှားပါတယ်။ကျွန်တော်တို့လွှတ်တော်ဟာဟိုနေပြီးတော့တီးတန့်ရက်တည်တဲ့နေပြီးတော့ဒီမန္တန်ကြီး၃ရက်ကတရက်ဖြစ်ပါတယ်။ဒါပေမဲ့လွှတ်တော်ဟာနေပြီးတော့အစိုးရဖက်ကိုထုသဖြင့်နေပြီးတော့ဟိုရန်ကိုမှီခိုနေတဲ့အရာတို့ကျွန်တော်တို့တွေ့ရတယ်။မန္တန်ဒီမမတ်ရက်အမဲအစားနေပြီးတော့ကျွန်တော်တို့လွှတ်တော်ဒီရဲ့မန္တန်ဒီနေပြီးတော့နည်းနည်းရှိုင်းနေတာကိုကျွန်တော်တို့ဆွေးနွေးလိုပါတယ်။ဆိုတော့ဒါပါလို့အဲ့လိုတင်ပြသလဲဆိုလို့ရှိရင်ကျွန်တော်တို့တွေကဒီကျွန်တော်ဆိုင်ရာဥပဒေနည်းဥပဒေကြားထဲမှာတတ်နိုင်ဆုံးကြိုးပမ်းဆောင်ရွက်ပေမဲ့လည်းပဲနေပြီးတော့ကျမတို့လွတ်တော်ဒီတကယ့်ပြည်သူတွေကျင့်တဲ့လောက်အောင်နေပြီးတော့ဆွေးနွေးချက်တွေကိုနေပြီးတော့ကျမတို့ခွင့်ပြု နိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်မို့ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကျမတို့ဒီဟိုစစ်မဲ့ဇုံဖြစ်ရေးအစိုးတင်ခဲ့တာတော့မှဒီဟောဟာရဒီဖွဲ့စည်းပုံမှာပါမှတာနေပြီးတော့ဒါခွင့်ပြုမယ်ဆိုတဲ့ဟာဒီနေပြီးတော့ဒါ logically စဉ်းစားလို့ရှိရင် imminent စိတ်ပြက်စရာကောင်းပါတယ်ရှင်။ဒါကြောင့်မို့လို့တော်တော်ဒီနေပြီးတော့ protection လုပ်ငန်းတွေကိုမလုံးဆောင်နိုင်ခဲ့ပါဘူး။ဒါကြောင့်ဒီအရေးကြီးတော့အစိုးတွေကိုဖြစ်စေရိုးရိုးအစိုးတွေကိုဖြစ်စေနေပြီးတော့ဟောကျမတို့ဒါပွင့်လင်းမြင်သာစွာဆွေးနွေးမှုမရှိခဲ့ပဲနဲ့အကြောင်းပြချက်တစုံတရာတွေကြောင့်ပဲဒီပယ်ချတဲ့ပုံမှာလည်းကျမတို့အရန်ကိုစိတ်ပြက်ခဲ့ပါတယ
်။
ဒါပေမဲ့ကျမတို့အနေနဲ့ကတော့လွတ်တော်ကိုယ်စားတူးချင်းစီသူတို့ပြင်ကျမအနေနဲ့တော့အကောင်းဆုံးဒီခိုင်မင်းနေနဲ့ပတ်သက်ပြီးတော့ဒီ2016ဆက်ကွန်တုန်းကနေပြီးတော့ဘူတီတော်မောင်တော်ကိစ္စတွေနဲ့ပတ်သက်လို့အတက်နိုင်ဆုံးအရေးကြီးဆိုရိုးရိုးစုတွေကိုတင်ခဲ့ဆွေးနွေးခဲ့ပါတယ်ရှင်
။ Okay ဆိုတော့ဒေါက်တာမေဆွေးနွေးတဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့email တွေနဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါသေးတယ်။သူတို့စာတွေကိုလည်းပေါ်ပြခြင်းပါတယ်။တူကတော့မိထီလာမျိုးကဦးစိန်မောင်မှာနန်းလောင်ဖတ်ပြပေးပါဦးခင်ဗျ
။ဟုတ်ကဲ့ပါကောင်းလေဦး။2020ရွေးကောက်ပွဲကျင်းပပြီးတော့ရှေ့လာမယ့်လွှတ်တော်အစဉ်အဆက်ရဲ့ကိုယ်စားလှယ်တွေကိုရွေးချယ်ပေးကြပါတော့မယ်။လွှတ်တော်အစဉ်အဆက်မှာတာဝန်ယူကြမယ့်ကိုယ်စားလှယ်တွေဟာဥပဒေရေးရာနဲ့ပတ်သက်လို့အသိရေးဆွဲဖို့ပြဋ္ဌာန်းပြီးဥပဒေများမှာပြင်ဆင်တင်တာပြင်ဆင်ဖို့စာရီတို့ကိုနောက်9နှစ်တာကာလအတွင်းမှာအများအပြားလှုပ်လာရလိမ့်မယ်လို့ထင်မြင်မိပါတယ်တဲ့2019ခုနှစ်အတွင်းမှာဥပဒေရေးရာစိန်ခေါ်မှုတွေနဲ့ကြုံခဲ့ရတယ်အထက်ကြာပြီးတော့အရေးကြီးတဲ့စိန်ခေါ်မှုကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးပဲဖြစ်ပါတယ်ဒီစိန်ခေါ်မှုကို2008ဖွဲ့စည်းပုံပြင်ဆင်ရေး45ဦးပါကော်မတီဖွဲ့စည်းပြီးတော့ရင်ဆိုင်ခဲ့တယ်စစ်အုပ်စုနဲ့ကြံ့ဖွန့်ပါတီတို့ရဲ့ကန့်ကွက်မှုကိုရင်ဆိုင်ပြီးတော့စီကံစီမင်းများနဲ့အညီဖွဲ့စည်းဆောင်ရွက်နိုင်ခဲ့ပါတယ်ဒုတိယအနေနဲ့အရေးကြီးတဲ့စိန်ခေါ်မှုကတော့တပ်တွင်မဲယုံများကိစ္စပါဆန္ဒမဲပေးရမယ့်စစ်တီနဲ့မိသားစုတို့အတွက်မဲယုံတွေကိုတပ်တွင်မှမထားဘဲနဲ့ပြင်ပတင့်တော်တဲ့နေရာမှာချထားပြီးတော့လွတ်လပ်စွာမဲပေးနိုင်ရင်အတွက်ဥပဒေတမပြဋ္ဌာန်းပေးနိုင်ခဲ့ခြင်းဖြစ်တယ်လို့ဆိုချင်ပါတယ်တဲ့ဒီစိန်ခေါ်မှုနှစ်ရက်အတွက်ဆောင်ရွက်နိုင်မှုဟာအထူးကစွမ်းဆောင်နိုင်မှုလို့ယူဆပါတယ်ဒီစိန်ခေါ်မှုနှစ်ရက်နဲ့ပတ်သက်လို့ပြည်သူလွှတ်တော်မှာစစ်တပ်ကိုယ်စားလှယ25ရာခိုင်နှုန်းနဲ့ကြံ့ဖွန့်ပါတီကိုယ်စားလှယ်တို့ကစင်ပြိုင်ဥပဒေမူကြမ်းတွေတင်ပြီးတော့ရင်ဆိုင်ခဲ့ရတာတွေရှိခဲ့ပါတယ်။အပြင်းအထန်ကန့်ကွက်ပြောဆိုတာတွေရှိခဲ့တယ်။ဒါပေမဲ့လည်းပြည်သူလွှတ်တော်ကစီမင်းစည်းကမ်းတို့နဲ့အညီဆောင်ရွက်နိုင်ခဲ့လို့ကိုယ်စားလှယ်အများစုရဲ့ထောက်ခံချက်တွေရပြီးတော့လွှတ်တော်ရဲ့ကြိုးပမ်းမှုကိုထိခိုက်မှုမရှိအောင်မြင်ခဲ့တယ်လို့မြင်မိပါတယ်ခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်။
โอเคကျေးဇူးပါနောက်စာတစောင်းတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
စစ်ကောင်းဆောင်နေသားဒီမိုကရေစီနိုင်ငံတွေကလို့အကြောက်တရားခင်ခင်ပြည်သူတွေရွေးချယ်တင်မြောက်ထားတဲ့ဆိုးရအောင်ဂုံစိတ်ခါရှိရှိတာဝန်ထမ်းဆောင်ကြမယ်ဆိုရင်ပြင်လို့မရနိုင်တော့အောင်ရေးဆွဲထားတဲ့အခြေခံဥပဒေပြင်ဆင်ချောမွေသွားနိုင်တယ်လို့ပြည်တွင်းညဉ့်ညံ့ရေးအမျိုးသားပြန်လည်ရင်ကြားစီအတွက်ယုံကြည်မှုတည်ဆောက်ရေးပိုင်းအားကောင်းလာနိုင်တယ်လို့ယူဆမိပါတယ်ပြည်သူတွေရွေးချယ်တင်မြောက်ထားတဲ့ကိုယ်စားလှယ်အများစုဟာဥပဒေပိုင်းဆိုင်ရာကျွမ်းကျင်သူတွေမဟုတ်ကြပါဒါပေမဲ့အခက်အခဲတွေကြားကစူးစမ်းပြင်ဆင်နေကြတာကြောင့်နိုင်ငံရေးလှုပ်ရှားသူတွေနဲ့ပြည်သူတွေကိုဒုက္ခမျိုးစုံပေးခဲ့တဲ့ပုံမှန်၅ညနဲ့အဲဇင်းပုံမှန်တွေအပြင်လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်တွေအပေါ်ကန့်သတ်ချုပ်ချယ်ထားတဲ့ပုံမှန်အတော်များများကိုပြင်ဆင်နိုင်ခဲ့ကြတယ်လို့ယူဆမိပါတယ်အထူးသဖြင့်ခြေဥပြင်ဆင်45ဦးကော်မတီကိုဖွဲ့စည်းနိုင်ပြီးပြင်ဆင်မှုချမ်းကိုရေးဆွဲအတည်ပြုနိုင်ခြင်းပါပဲအခုဆိုရင်မူကြမ်း15ခန်းအနက်73ခန်းကိုဆွေးနွေးဆုံးဖြတ်နိုင်ခဲ့တာဟာအောင်မြင်မှုတစ်ရက်လိုပဲယူဆမိပါတယ်ပြည်သူကိုယ်စားလှယ်တွေအဓိကကြုံခဲ့ရတဲ့စိန်ခေါ်မှုတွေကတော့ခြေဥပြင်ဆင်ရေးနဲ့မသက်ဆိုင်တဲ့မဘာသာတွေရဲ့အမျိုးသားရေးကြွေးကြော်တန်တွေနဲ့လူတဦးတစ်ဖွဲ့ရဲ့အမိန့်နဲ့လွတ်တော်တွေရဲ့ထိုင်ထလုပ်ကန့်လန့်တိုက်နေတဲ့ခြေဥကာကွယ်ရေးကိုတမတ်သားတွေရဲ့စိန်ခေါ်မှုတွေလိုပဲယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူ့ရဲ့မောင်တသနာရဲ့စာပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသက်ဖို့ကျွန်တော်နောက်တစ်မိနစ်လောက်တော့အချိန်ရပါသေးတယ်ဒါကတော့ကျွန်တော်တို့စောစောဆွေးနွေးတဲ့လောက်ကတော့ကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်ဒီ2019ခုနှစ်မှာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအဓိကအာရုံစိုက်ဆွေးနွေးတာပေါ့နော်ဆိုတော့ဒီလာမယ့်ဒီအခုဒီရောက်နေတဲ့2020ပြည့်နှစ်ထဲမှာရောကျွန်တော်တို့လွတ်တော်ကနေဘာတွေမျိုးဘလောက်တိမျှော်လင့်နိုင်တာတွေရှိမလဲဟိုတယောက်တစ်မိနစ်စီလောက်ကျွန်တော်တို့အပိတ်အနေနဲ့ဆွေးနွေးစီချင်ပါတယ်အရင်ဆုံးဒေါက်တာမေဆွေးနွေးပေးပါလားခင်ဗျာကျွန်တော်ဒီနှစ်တစ်မှာရောဘာတွေမျိုးဘလောက်တိမျှော်လင့်နိုင်မလဲ
ဆိုတော့ tomorrow 2020မှာတော့နေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့နေပြီးတော့45ဦးကော်မတီရဲ့အစီရင်ခံစာပုံမှာဆွေးနွေးချက်တွေထွက်ပေါ်လာနိုင်ပါတယ်။ဒါကြောင့်မို့လို့လာမယ့်2020ရဲ့ကျွန်တော်တို့ဒီ14ချိန်မြောက်15ချိန်မြောက်လွတ်တော်ဒီအတော့ကိုနေပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံတဲ့အချိန်နဲ့ဆွေးနွေးရမယ့်အခြေအနေဖြစ်ပါတယ်။နောက်တစ်ခုကနေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်45ဦးကော်မတီရဲ့ဆောင်ရွက်ချက်တွေကိုနေပြီးတော့ပြည်သူကကိုယ့်ရဲ့ကိုယ်ကိုယ်သိရပါမယ်။နောက်တစ်ခုကနေပြီးတော့ကြံတဲ့ဒီကိစ္စပေါ်မှာလည်းပဲဒီ45ဦးကော်မတီရဲ့အစီရင်ခံစာပေါ်မှာလည်းကျွန်တော်တို့တက်နိုင်သလောက်မျှော်လင့်ထားပါရယ
်။
မျှော်လင့်ထားတဲ့အတိုင်းသာနေပြီးတော့ဒီတိုင်းရင်းသားများရဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်ပါလာ တဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကိုကျွန်တော်တို့မျှော်လင့်ရပါတယ်ရှင
်ဟုတ်ကဲ့ဥက္ကမျိုးမေရောခင်ဗျာချိန်တစ်မိနစ်လောက်ရပါသေးတယ်ဒီ2020မှာလွတ်တော်အနေဘာတွေများမျှော်လင့်နိုင်ရရှိမလဲ
ဟုတ်ကဲ့လောလောဆယ်ကတော့ကျွန်တော်တို့မြန်မာဖွဲ့စည်းပုံစီကံဥပဒေကိုအားသုံးခေါ်ဆိုင်ကြိုးပမ်းရမယ်သဘောမျိုးရှိပါတယ်။အချိန်နဲ့မှာလည်းကျွန်တော်တို့မြန်မာပြည်နဲ့ကိစ္စတစ်ခုက selective ဖြစ်တဲ့ကိစ္စကတော့ရှိပြီးသားဥပဒေထဲမှာလက်လက်စာထုတ်ဖော်ပြောဆိုခွင့်နဲ့ရှိရင်းညာစီကံလက်လက်ခွင့်နဲ့အခြေခံခွင့်ရေးကိုထိခိုက်တဲ့ဥပဒေတွေကိုပြည်ပြန်ပြောင်းလဲပေးဖို့အတွက်ဒါကိုလည်းအလေးပေးပြီးတော့လှုပ်ဆောင်ပေးဖို့အချိန်ကြာမှာသေးတယ်ဆိုတော့ကျွန်တော်တတိပြည့်ပြည့်ပြည့်ကျင်းပါတယ်ခင်ဗျာအကျေပြုတင်ပါတယ်
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးခဲ့တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းအမျိုးသားလွတ်တော်ကိုစဲဒေါ်ထွမေကိုရင်ပါဝင်ဆွေးနွေးကြတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ